တရုတ်မြန်မာနယ်စပ်ခိတ်ကိုအခုလာမယ့်ဇန်နဝါရီလ၈ရက်နေ့မှာပြန်ပြီးတော့ဖွင့်ပေးမယ်လို့ကြေညာထားတဲ့တရုတ်နိုင်ငံကသူ့နိုင်ငံကိုလာမယ့်နိုင်ငံသားတွေအတွက်ကိုဗစ်ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံတွေမှာကိုဗစ် -19 ကူးစက်မှုတွေကပိုပြီးတော့မှတိုးများလာနေတဲ့သတင်းတွေကြောင့်မြန်မာပါဝင်အိန္ဒိယနိုင်ငံတွေမှာယောဂါကာကွယ်နိုင်မှုအဆင်သင့်ဖြစ်နေပြီလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုသားညူဦးတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံအပါဝင်တရုတ်ယူနန်ပြည်နယ်နဲ့ထိစပ်နေတဲ့နိုင်ငံတွေရဲ့နေဆက်ကိတ်တွေကိုဇန်နဝါရီလ၈ရက်နေ့မှာပြန်ဖွင့်ပေးမယ်လို့ယူနန်ပြည်နယ်နောက်တရုတ်နိုင်ငံကြီးဌာနသူတို့ကြေညာချက်သီးထုတ်ပြန်ထားပါတယ်။သုံးနှစ်လောက်ရပ်တန့်နေတဲ့နေဆက်ကုန်သွယ်ရေးကိုပြန်ဆနိုင်ဖို့ကုန်သွယ်ရေးကမျှော်လင့်နေကြပြီမဲ့တဖက်မှာလည်းတရုတ်နိုင်ငံရဲ့ဆိုးဝါးတဲ့ COVID ကူးစက်မှုတွေကြောင့်နေဆက်ကိတ်တွေဘလို့ဖြစ်လာမလဲဆိုပြီးတော့ကုန်သွယ်ရေးမှန်းရခက်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နေဆက်ကုန်သွယ်ရေးကမြန်မာတာဝန်ရှိသူတွေကတော့မြန်မာဘက်ကဖွင့်မယ်မဖွင့်ဘူးဆိုတာကိုဒီနေ့အထိအကြောင်းမပြန်သေးပါဘူး။ဒီအခြေအနေကိုစောင့်ကြည့်နေတဲ့အကြောင်းမူဆယ်တတိယဝလံကုန်စည်တိုင်ဒုတိယဥက္ကဋ္ဌဆိုင်းခင်မောင်က view ကိုပြောပါရစေ။တရု
တ်ဆက်ကတော့ဒေတာတွေကတော့ဖွင့်မယ်လို့ပြော။ဒါနဲ့ခိတ်ကောင်းတဲ့နိုင်ငံနဲ့ခိတ်ပေါက်ဆိုတာကလည်းနိုင်ငံလုံးနဲ့ဆက်ဆိုင်ကတ္တပုံရယ်နေရမှာအမေစီအနေဒီဆောင်ကြည့်ရအေးတာစကားနဲ့ကြွတူတူကတ္တပုံရယ်ယောဂာနဲ့အားပြင်းနေသေးတယ်ဒီပဲတော့အားပြောက်သွားပြီဒါနဲ့အချိန်ကာလတချို့အားလုံးကိုစူးစားသွားမှာအဓိကတော့အားလုံးပြွင့်သွားပြီဆိုတော့အားလုံးစင်ပြေသွားမှာ
မြန်မာနိုင်ငံနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်ရွှေလီမြို့မှာလည်းတမျိုးလုံးကြီးပါကိုဗစ်ယောဂါကူးစက်နေတယ်ဆိုပြီးတော့မူဆယ်မြို့ကကုန်သည်တွေကပြောကြပါတယ်ဒီနှုံအတိုင်းကူးစက်နေရဲဆိုရင်တော့ကုန်သွယ်ရေးဂိတ်ကိုပြန်ဖွင့်တာထက်မဖွင့်တာကပိုပြီးတော့ကောင်းတဲ့အကြောင်းကုန်သွယ်ရေးကပြောပါတယ်တရုတ်နိုင်ငံဘက်ကမြန်မာတာဝန်ရှိသူတွေရဲ့သဘောထားကိုမေးမြန်းထားပေမဲ့မြန်မာဘက်ကတော့ဗဟုအစင်းရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းဖို့တရုတ်ဘက်ကိုအကြောင်းပြန်ထားပါတယ်မူဆယ်ကုန်သွယ်အသင်းရဲ့တာဝန်ရှိသူတူကအခုလိုပြောပြပါတယ်ကျေးဇူးတင
်တော့ကတော့ခွင့်ပေးမယ်ဆိုတာကတော့လေစာအလားအစင်းနဲ့မပြီးပါဘူးဆိုတာအကြောင်းပြန်ထားတယ်ဒါကြောင့်ခုမေးမှရှိတယ်မြန်မာတာရုံးရဲ့အဆက်ကြဲပြီးတော့ပဲသူ့ဘုကိစ္စဆောင်ရွက်ပါတယ်အဲ့တော့အဆက်ကကျွန်တော်တို့ကတမကိစ္စနဲ့ဆောင်ရွက်ပြီးလို့ရှိရင်ကျွန်တော်တို့ဘုံသွေးရနေပြီးတော့ဖွင့်တယ်အဖွင့်ဆိုတာကျွန်တော်ကြံစားလိုက်မယ်ဗျာဒါပေမဲ့တော့အဖွင့်တင်လို့ဒီသူတွေမှာစံသားပြတဲ့လူတွေကိုပြည်နာနဲ့ကိုယ့်ကိုယ်တောက်ပေးတဲ့လူတွေအများကြီးရှင်ဝါရီကလည်းဆောက်လို့ရတယ်ကတ်တိုက်လာကြတော့ငါပြောရတာဆောက်ရင်ရှင်းတယ်မဖွင့်နိုင်ဘူ
းပြည်ဝင်ခီးစဉ်တွေအတွက်ကိုဗစ်ကန့်သတ်ချက်တွေကိုလည်းတရုတ်နိုင်ငံကဖြေလျှော့လိုက်ပါတယ်48နာရီအတွင်းကိုဗစ်စစ်ဆေးထားတဲ့အထောက်အထားတစ်ခုပဲစစ်ဆေးတော့မှာဖြစ်ပါတယ်ဒါပေမဲ့လည်းတရုတ်နှစ်သက်ကူနီးလာတဲ့အချိန်မှာတရုတ်နိုင်ငံအဝမ်းမှာကိုဗစ်ရောဂါပိုကူးစက်မှုတွေသေဆုံးမှုတွေကများပြားလာနေပါတယ်။တရုတ်နေဆက်ကိတ်တွေဖွင့်လာတဲ့အတူပဲရောဂါကူးစက်မှုတွေအတွက်မြန်မာနိုင်ငံဘက်မှာလည်းစိုးရိမ်မှုတွေကရှိနေတာပါ။ကျန်းမာရေးပညာရှင်တူကတော့မြန်မာနိုင်ငံအတွက်ရခင်ကိုဗစ်တတိယလှိုင်းလောက်စိုးရိမ်စရာမရှိပေမဲ့အခြေခံရောဂါကာကွယ်စည်းကမ်းတွေကိုတော့ဆက်ပြီးတော့လိုက်နာသင့်တယ်လို့သူကပြောပါတယ်။အ
ဲဒီပါတော့မူဆွေးရေးပေါ့အဲ့လိုမူဆွေးတက်တက်ကြီးကိုဗစ်ကပါလာတဲ့မှာတော့ဒီကတ္တရှိတာတော့ဒီကလေးတော့ပေါ်ဆက်တော့ပေါ်လာဦးမယ်ပေါ့နော်ဆက်တော့ပေါ်လာလို့ကျင်တော့လေကိုလူကတော့ဦးရင်းပြပြီးမှမှတော့ဘရောနိုင်ငံမှာဆိုလို့ရှိရင်တော့ဖလူလိုမျိုးပဲကျင်ခဲ့တယ်လို့ရှိနေဘူးကာကွယ်ဆေးရလည်းတော်တော်များများလည်းကာကွယ်ဆေးတွေလည်းဖိုးထားကြတယ်ပေါ့နော်ကိုယ်ခံအားတွေပါလေအကုန်လုံးဆက်ပြီးသားဆိုတော့လေဒီတိုင်းဟိုတောင်းဝီလောက်တော့ဘလောက်တော့ဒီကိုယ်ခံအားတွေပြန်ဖြစ်တော့လို့ဆိုတော့ပြင်နေတယ်
မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဟောင်ကောင်၊နီပေါ်စတဲ့နိုင်ငံတွေနဲ့နေဆက်ဖြည့်လျှော့မှုတွေကိုတရုတ်နိုင်ငံဘက်ကစတင်လှုပ်ဆောင်ပေးမယ်။နီပေါ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကတော့တရုတ်ဘက်ကကူးစက်မှုတွေကိုစိုးရိမ်နေတဲ့အကြောင်းထုတ်ဖော်ပြောထားပါရယ်။ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကတော့ကိုဗစ်စီးကမ်းတွေကိုခြားနိုင်ငံရဲ့ပုံစံအတိုင်းထပ်တူကျလိုက်လုပ်မှာမဟုတ်ဘူးလို့ပြောပါရယ်။သူ့အနေနဲ့တရုတ်ပြည်မကြီးကပိုပြီးတော့အန္တရာယ်များတဲ့ကိုရိုနာမျိုးကွဲတွေအတွက်စိုးရိမ်နေတဲ့အကြောင်းလဲ Financial Post လင်းစာမှာရေးသားဖော်ပြထားပါရယ်။မြန်မာနိုင်ငံဘက်ကတော့နေဆက်ကုန်သွယ်ရေးနဲ့တရုတ်ရဲ့ကိုဗစ်ကူးစက်မှုဒီနှစ်ခုကြာမှာဘလို့အစီအမံတွေနဲ့ဆက်ပြီးတော့လုပ်မလဲဆိုတာကိုစောင့်ကြည့်ရအောင်မယ်လို့နေဆက်စီးပွားရေးကိုမိခိုနေသူတွေကပြောနေကြပါတယ်ခင်ဗျာ